一秒崩耶的路塞，
一秒崩耶，一秒崩耶的路塞，路塞。
FM ကံကိုနားဆင်နေကြတဲ့တောတာဆင်များမင်္ဂလာပါရှင်ဒီစီစဉ်ကိုမြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့မြန်မာ Independent Living Initiative မှတင်ဆက်တာဖြစ်ပါတယ်ကျောင်းလမ်းကိုချက်ခါကြော်ရီနာဂနေသည်တွေ့စီရုံချီမြှတော်တော်ရှင်များအားလုံးပဲမင်္ဂလာပါရှင်အခုချိန်ရဆိုရင်ကျမတို့မြန်မာနိုင်ငံတော်ကြီးဟာဒီမိုကရေစီနိုင်ငံတော်သစ်စီကိုရှောက်လန်းဖို့အတွက်အားထုတ်ကြိုးပမ်းနေကြတဲ့အချိန်ပဲဖြစ်ပါတယ်ထို့နည်းတူ2015ခုနှစ်နိုဝင်ဘာလ10ရက်နေ့ဟာကျမတို့မြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲကြီးကိုလည်းကျင်းပသွားမှာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာ18နှစ်ပြည့်ပြီးမဲပေးပိုင်ခွင့်ရှိတဲ့နိုင်ငံသားတိုင်းမဲပေးကြဖို့အတွက်လိုအပ်ပါတယ်18နှစ်ပြည့်ပြီးတဲ့မတန်ဆွမ်းသူတွေအနေနဲ့လည်းမိမိရဲ့ဆန္ဒမဲတစ်ပါးကိုမိမိကိုယ်တိုင်စိတ်တိုင်းကျမဲပေးခွင့်ကိုဒီကနေ့မှရရှိလာပြီဖြစ်ပါတယ်။ဒါကြောင့်ဆန္ဒမဲပေးခြင်းနဲ့ပတ်သက်တဲ့ဗဟုသုတတွေကိုမတန်ဆွမ်းသူတွေအပါအဝင်နားဆင်နေကြတဲ့တောတာရှင်တွေအားလုံးသိရှိနိုင်စေဖို့အတွက်ရည်ရွယ်တင်ဆက်ပေးလိုက်ရပါတယ်။ဒီအစီအစဉ်မှာမြန်မာ Egress မှ HR Manager ဦးရဲထွန်းနိုင်တဲ့အတူကျမမြင့်မြတ်ဆန်ကပြင်ဆက်ပေးသွားမှာဖြစ်ပါတယ်။နားဆင်ကြပါရှင်။
ဒါမဲ့နိုဝင်ဘာလ10ရက်နေ့ဟာကျွန်တော်တို့မြန်မာနိုင်ငံမှာပါတီစုံရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်အရေးအကိုရေးကြီးလာပါတယ်။ဒီမိုကရေစီစနစ်ဆိုတာလူထုကိုကိုယ်စားပြုတဲ့စနစ်ဖြစ်တဲ့အတွက်လူထုကိုယ်စားနိုင်ငံတော်အာဏာတွေဖြစ်တဲ့ဥပဒေပြုရေးအုပ်ချုပ်ရေးနယ်ပယ်တွေမှာပါဝင်ဆောင်ရွက်ကြမဲ့ကိုယ်စားလှယ်တွေအစိုးရတွေကိုရွေးချယ်ခန့်အပ်ရတာဖြစ်တဲ့အတွက်သူတို့တွေကိုရွေးချယ်ပေးမဲ့ရွေးကောက်ပွဲတွေဟာအရေးအကိုရေးကြီးလာပါတယ်။
ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့သူတွေကတော့
ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးသူများနိုင်ငံသားပြုခွင့်ရလက်မှတ်အဲ့နိုင်ငံသားဖြစ်ကြောင်းအတိတ်တည်းပြုလက်မှတ်ကိုင်းဆောင်သားတို့များမဲပေးခွင့်ရရှိမှာဖြစ်ပါတယ်အဲ့ဒီလိုမဲပေးဝင်နိုင်မှုအတွက်ဖော်ပြပါအရေးချင်းတွေနဲ့ပြည့်မီတဲ့သူတွေဟာတက်ဆိုင်ရာမဲဆန္ဒနဲ့အတီးတီးမှာအမည်စင်ပါဝင်ပြီးဖြစ်ဖို့လည်းလိုအပ်ပါတယ်ဌာနဝန်ထမ်းနိုင်ငံသားများထောင်ဒဏ်ကြခံနေရသူများရွေးကောက်ပွဲဆိုင်ရာဥပဒေအရညှိစွန်းထားသူများနိုင်ငံသားများနဲ့နိုင်ငံသားအဖြစ်ခံယူထားသူများကတော့မဲပေးခွင့်ရရှိကြမှာမဟုတ်ပါဘူ
း။မဲဆန္ဒရှင်တဦးအနေနဲ့မဲပေးခွင့်ရရှိဖို့အတွက်နောက်ထပ်တည်ထားရမယ့်အရေးကြီးဆုံးအချက်က
မဲဆန္ဒရှင်တဦးအနေနဲ့မဲပေးခွင့်ရရှိဖို့အတွက်နောက်ထပ်တည်ထားရမယ့်အရေးကြီးဆုံးအချက်ကတော့မဲဆင်းရဲမှာမိမိအမည်ပါဖို့ပဲဖြစ်ပါတယ်။ကိုနေထိုင်ရာမြို့နယ်ရဲ့မဲဆန္ဒနဲ့ဆင်းမှာကိုယ့်ရဲ့အမည်ပါဝင်မှတော့မဲပေးခွင့်ရရှိမှာဖြစ်ပါတယ်။ယခုလက်ရှိမှာပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်ဆင်းရဲပြုစုခြင်းလုပ်ငန်းစဉ်ကိုဆောင်ရွက်နေပြီးတက်ဆိုင်ရာမြို့နယ်လိုက်အခြေခံမဲဆင်းများကိုလည်းထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ပြင်ဆင်တာတွေပယ်ဖျက်တာဖြည့်ဆွက်တာတွေဆောင်ရွက်ကနောက်ဆုံးမဲဆန္ဒရှင်စဉ်ထုတ်ပြန်နိုင်ရန်စီစဉ်လျက်ရှိပါတယ်။တက်ဆိုင်ရာမဲဆန္ဒရှင်အတီးတီးအတွက်မဲဆင်းပြုစုရာမှာတက်ဆိုင်ရာအိမ်တော်စုစင်းအပေါ်မှာအခြေခံပြီးပြုစုတာဖြစ်ပါတယ်။အဲ့ဒီအတွက်အိမ်တော်စုစင်းမှာကိုယ့်ရဲ့အမည်မပါဘူးဆိုလို့ရှိရင်မဲဆင်းမှာလည်းကိုယ့်ရဲ့အမည်ပါဝင်လာမှာမဟုတ်ပါဘူး။မဲဆင်းမှာပါဝင်လာခြင်းမရှိသူများအနေနဲ့မဲပေးပိုင်ခွင့်အခွင့်အရေးမဆုံးရှုံးစေရန်အတွက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်မှာရှောက်ထားနိုင်ပါတယ
်တကယ်လို့သာမဲဆင်းမှာမိမိအမည်စင်းမပါဝင်ခဲ့ဘူးဆိုရင်ဘယ်လိုလုပ်ရမလဲ
အကယ်၍ကိုယ့်ရဲ့အမည်မဲဆင်းမှာမပါဝင်ခဲ့ဘူးဆိုရင်ပုံစံ၃နဲ့မိမိရဲ့အမည်မဲဆင်းမှာပါဝင်လာဖို့ရှောက်ထားနိုင်ပါတယ်မဲဆင်းဆိုင်ရာအချက်လက်များမှားယွင်းဖော်ပြထားတာတွေတွေ့နေရဆိုလို့ရှိရင်လည်းပုံစံ၄ကငယ်နဲ့ရှောက်ထားနိုင်ပြီမဲဆင်းမှာမပါဝင်တဲ့သူတွေမပါတဲ့မပါထိုက်တဲ့သူတွေပါဝင်နေတယ်ဆိုရင်ပုံစံလေးနဲ့ကန့်ကွက်လျှောက်ထားနိုင်ပါတယ
်ဒါဆိုရင်မိမိရဲ့အိမ်တော်စုစည်းရင်းမရှိတဲ့တခြားနေရာမှာမိမိနေထိုင်ခဲ့မယ်ဆိုရင်ရောဘယ်လိုဆောင်ရွက်ရမှာလဲ
မိမိရဲ့အိမ်တော်စုစည်းရင်းမရှိတဲ့အခြားနေရာမှာနေထိုင်ရင်အဲ့နေရာကမဲဆင်းမှာပါဝင်လာမှာမဟုတ်ပါဘူးကိုယ့်ရဲ့အိမ်တော်စုစည်းရင်းမရှိတဲ့နေရာမှာမဲပေးခြင်းလဲဆိုလို့ရှိရင်အိမ်တော်စုစည်းရင်းကိုပြောင်းခြင်းဒါမှမဟုတ်တဆက်တဆက်တဲ့အဆိုပါနေရာတွင်ရက်ပေါင်း180နဲ့အထက်နေထိုင်ကြောင်းထောက်ထားတဲ့ကွာပုံစံ3ကကြီးဖြစ်လျှောက်ထားနိုင်ပါတယ်ရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင့်ရှိသလားရေပေးခွင
ိုပိုင်ဆိုင်ရာကိုသိရင်ဒီမဆုံးဆုံးဘူးလို့များအားလုံးပဲလူပွားလက်ပြီးကြသူလားတဲကြမဲကြမလွင်ပါကြဖို့စဉ်းစားလို့တည်တာ
မဲပေးဖို့အတွက်အစင်သစ်ဖြစ်နေပြီဆိုရင်အရေးကြီးတဲ့အချက်က
ရွေးကောက်ပွဲမှာမဲပေးတဲ့အခါမိမိရဲ့အမိမဲဆင်းမှာပါတဲ့မဲယုံမှာသွားရောက်မဲပေးကြရမှာဖြစ်ပါတယ်။အဲဒီလိုမဲပေးတဲ့အချိန်မှာကိုယ့်ရဲ့မှတ်ပုံတင်ကောက်ကိုယူဆောင်သွားဖို့လည်းလိုအပ်ပါတယ်။မှတ်ပုံတင်ကဓမ္မမုတ်အိမ်တော်အစင်ပျောက်ဆုံးသွားရင်လည်းရွေးကောက်ပွဲမတိုင်ခင်တပတ်လုံးမှာတက်ဆိုင်ရာရက်ကြီးကော်မရှင်ရုံးတွေကမဲဆန္ဒရှင်တက်တေကန်လက်မှတ်တွေထုတ်ပေးမှာဖြစ်တဲ့အတွက်မဲပေးဖို့အတွက်တော့စိတ်ပူစရာမလိုပါဘူး
။ဘလို့လူတွေကကြိုတင်မဲကိုပေးတင်တယ်လဲ
။ရွေးကောက်ပွဲနေ့မှာမဲဆန္ဒနယ်သွင်းမှာမရှိပဲမဲဆန္ဒနဲ့ပြင်ပတို့ရောက်ရှိနေကြသူများကတော့ကြိုတင်မဲပေးခွင့်ရရှိကြမှာဖြစ်ပါတယ်။ကြိုတင်မဲကိုမဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲနဲ့မဲဆန္ဒနဲ့အတွင်းကြိုတင်မဲဆိုပြီးတော့မှနှမျိုးခွဲခြားနိုင်ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်တမတော်သားများနဲ့အတူနေမိသားစုဝင်များမဲဆန္ဒနဲ့ပြင်ပရောက်တင်နန်းသားများမဲဆန္ဒနဲ့ပြင်ပရောက်အခြားသောမဲဆန္ဒရှင်များအချုပ်ကြခံနေရသူများစေယုံတဲရောက်နေရတော့အတွင်းလူနာများဆိုးရရခွင့်ပြုချက်ဖြင့်နိုင်ငံပြင်ပမှာရောက်ရှိနေသူများအနေနဲ့ကြိုတင်မဲပေးခွင့်ရရှိမှာဖြစ်ပါတယ်။မဲဆန္ဒနဲ့အတွင်းမှာရှိနေတော်လဲမဲယုံကိုကိုယ်တိုင်မလာရောက်နိုင်သူများအတွက်ကြိုတင်မဲပေးနိုင်ကြပါတယ်။မဲဆန္ဒနဲ့ပြင်ပရောက်ကြိုတင်မဲပေးသူလူများအနေနဲ့တက်ဆိုင်ရာဌာနအကြီးအကဲမှတစ်ဆင့်ပုံစံ15နဲ့လျှောက်ထားနိုင်ပါတယ်။မဲဆန္ဒရှင်များအနေဖြင့်ဆန္ဒမဲပေးခြင်းနဲ့ပတ်သက်တဲ့ကိစ္စဝဝကိုဆောင်ရွက်ရမှာတက်ဆိုင်ရာရက်ွက်နဲ့ကြေးရွာရွေးကောက်ပွဲကော်မရှင်နဲ့ချိတ်ဆက်ဆောင်ရွက်ရလိုအပ်ပါတယ်
။မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရွေးကောက်ပွဲကျင်းပတဲ့နေ့မှာမဖြစ်မနေမဲဆန္ဒသွားပေးကြဖို့အတွက်အထူးလိုအပ်ပါတယ်
။မဲဆန္ဒရှင်များအနေဖြင့်ကိုယ်စလဲလောင်းကိုရွေးချယ်မဲပေးတဲ့နေရာမှာကျိုးကျောင်းစင်ကျင်သုံးတက်ပြီးရွေးချယ်မဲပေးဖို့လိုအပ်ပါတယ်။နောက်တစ်မျိုးရှိတာကတော့စိတ်ဆန္ဒကိုအခြေခံပြီးမဲပေးခြင်းဖြစ်ပါတယ်။ဒေါရကိုအခြေခံပြီးတော့မှဆုံးဖြတ်ခြင်းအကြောက်တရားကိုအခြေခံပြီးတော့မှဆုံးဖြတ်ခြင်းစိတ်လှုပ်ရှားမှုအခြေခံပြီးတော့မှဆုံးဖြတ်ခြင်းဇာတိမာကိုအခြေခံပြီးတော့မှကိုယ်စလဲလောင်းမြောက်ကိုဆုံးဖြတ်ရွေးချယ်ခြင်းနဲ့အောင်းအောင်းဝမ်းသာမှုကိုအခြေခံပြီးတော့မှမဲပေးတတ်ကြသူများလည်းရှိပါတယ်။မိတို့ပင်စိုးစေကမှုမိမိတို့ရရွာဒေသကိုအမှန်တကယ်ကိုစားပြုပေးနိုင်မဲ့သူကိုရွေးချယ်မဲပေးရန်အလွန်အရေးကြီးပါတယ်
။မဲပေးပုံမဲပေးနည်းစနစ်တွေကတော့
ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသုံးဖို့ပြည်내လွတ်တော်ဆိုတဲ့မဲပုံသုံးပုံမှာထဲဝင်မဲပေးရမှာဖြစ်ပါတယ်။တိုင်းရင်းသားလူမျိုးစုအတွက်တိုင်းဒေသကြီးနဲ့ပြည်내အတွင်းမှာမြန်မာနိုင်ငံမှာရှိတဲ့လူဦးရေစုစုပေါင်းရဲ့၃ညဒသမ၁ရာခိုင်နှုန်းအထက်ရှိတဲ့တိုင်းရင်းသားလူမျိုးဖြစ်တယ်ဆိုရင်တော့တိုင်းရင်းသားကိုယ်စားလှယ်မဲပုံမှာပါဝင်မဲပေးကြရမှာဖြစ်ပါတယ်။ဥပမာရန်ကုန်တိုင်းမှာဆိုရင်ကရင်လူမျိုး၊ရခိုင်လူမျိုး၊တိုင်းရင်းသားကိုယ်စားလှယ်စသည်အားဖြင့်ဖြစ်ပါတယ
်။ဆန္ဒမဲပေးပြီဆိုတာနဲ့
စာနာမဲပေးပြီဆိုတာနဲ့မဲပေးပြီကြောင်းအမှတ်သားပြုတဲ့အနေနဲ့မင်တို့ရမှာဖြစ်ပါတယ်စာနာမဲပေးမိမဲစာနာရှင်များအနေဖြင့်မဲယုံမှာနနက်6နာရီမှညနေ4နာရီထိမဲပေးရမှာဖြစ်ပါတယ်ဒါပေမဲ့ညနေ4နာရီထိုးပြီးတဲ့အထိမဲပေးမဲ့သူများဟာမဲယုံပြေပုံအတွင်းမှာရှိနေမယ်ဆိုရင်တော့မဲယုံမှုကမဲပေးခြင်းလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်မဲပေးတဲ့လုပ်ငန်းစဉ်ကိုနားလည်မှုမရှိရင်လည်းမဲယုံကတာဝန်ရှိတဲ့မဲယုံမှုအစရှိတဲ့မဲယုံဝန်ထမ်းများထံကနေအကူအညီရယူနိုင်ပါတယ်မဲယုံပိတ်ချိန်ကိုရောက်တာနဲ့တက်ဆိုင်ရာမဲဘုံတီးတီးမှမဲများကိုစတင်ရေးသွက်မှာဖြစ်ပါတယ်တက်ဆိုင်ရာမဲယုံမှုမှပြည်သူလွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသို့မဟုတ်ပြည်내လွတ်တော်တိုင်းနာလူမျိုးကိုယ်စားလှယ်ဆန္ဒမဲဘုံအစရှိတဲ့မဲဘုံအသီးသီးမှကြိုတင်မဲ၊ခိုင်လုံမဲ၊ပယ်မဲများကိုရေးသွက်မှာဖြစ်ပါတယ်။အဲ့ဒီလိုရေးသွက်ပြီးပြီဆိုတာနဲ့တက်ဆိုင်ရာကိုယ်စားလှယ်လောင်းအသီးသီးမှရရှိတဲ့ဆန္ဒမဲများကိုသတ်မှတ်ထားတဲ့ပုံစံဆောင်ရွက်များမှာဖြည့်ဆွဲရမှာဖြစ်ပါတယ်
။မဲပေးပြီးအစီအစဉ်နောက်ဆက်တွဲအနေနဲ့ကတော့
ရေးသွက်ပြီးတဲ့ဆန္ဒမဲဘုံတွေကိုမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးသို့ပေးပို့ရမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတက်ဆိုင်ရာပြည်သူ့လွတ်တော်မျိုးသားလွတ်တော်တိုင်းဒေသကြီးသို့မဟုတ်ပြည်내လွှတ်တော်တည်တည်မှအနိုင်ရတဲ့ကိုယ်စားလှယ်လောင်းများစင်းကိုထုတ်ပြန်ကြေညာမှာဖြစ်ပါတယ်
။ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူဆိုရာ
ရွေးကောက်ပွဲများရဲ့လွတ်လပ်မြသားမှုကိုစောင့်ကြည့်ရန်ရွေးကောက်ပွဲလေးလာစောင့်ကြည့်သူများရဲ့ရိုးရာလည်းအလွန်ပင်အရေးကြီးလာပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်သူဆိုဒီမှာနိုင်ငံတော်အဆင့်မြို့နယ်အဆင့်သို့မဟုတ်ခရိုင်အဆင့်မှာရွေးကောက်ပွဲလေးလာမှုများအားကွင်းစင်ပြုလုပ်ရန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှအတိမတ်ပြုလားသူများဖြစ်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေလာသူများဟာပါတီစွဲကင်းရမည်ဖြစ်ပြီးတက်ဆိုင်ရာတာဝန်ရှိသူများအနေဖြင့်ရွေးကောက်ပွဲနေ့တွင်မိကဲ့သို့ပြုမှုဆောင်ရွက်သည့်ဗက်လိုက်မှုကင်းစွာဆောင်ရွက်ခြင်းရှိမရှိတို့ကိုလေလာကြည့်ရှုပြီးရွေးကောက်ပွဲအလွန်ကာလတွင်အစဉ်ခါစားများရေးသားပြီးတက်ဆိုင်ရာပြည်တွင်းပြည်ပဖွဲ့စည်းများသို့ 新看样子面一大点表家马匹巴的越高贵累了上级的面那片越高贵高明人马本点贵少长人罗阿比越高贵内马高明人马头背哦越高贵累了上级母各边的马本人各都的巴的有上了阿米匹巴的
越高贵龙嘎拉瑞马哟三了比哟巴黎上面多马嘞
越高贵龙嘎拉马越高贵内个中对给亚的越高贵三亚马的马木面哦他们他的业段比方说越高贵高明人都多要单家来马的比母主论将天下巴的汤呢我让妈千万看下来妈的人类当家母娘妈不用母娘来突变也急了吧比方说越高贵公司那片母越高贵龙嘎拉妈南亚的国子来老年迷信突变间当家母娘我大文有批心间越高贵三样乌布的娘呢漏通漏泥娘我变来东大钱的我上月背下吧这库标标盖的教养娘的越高贵呢不得比娘比都滴滴地太的越高贵就越高贵内呢越高贵比嘎拉面端越高贵三样地马坡呀江洋面皮巴的比如路途面越高贵马的身明明路路间内表红来个破伤南家巴这边接着点马的
丁路间内表红来个丁美这边内杀丁来家巴住
这库西星哦，你妈能爱买单算度娘谁上亏？你妈 Independent Living Initiative 嘛 ，season 正式开春七八日。这个呢西星哦，拿到大身边，啊，第一第四六日出来娘十八个，你妈能爱买单算度娘谁上亏哟？啊，买十款十股，大亚一轮，东一国，这样奥买在你，没人工有呢，风东亚的，草草的股草股呢？东亚股，零啊东亚东亚。超款的理工都设定来买的 ，email 请设定六八个 ，mili_onlineradio@gmail.com 都被不设定来买的。多大声阿龙爷设定明年不要乎，我秒刷就收黑十八的。脑子白一苦路青牛马，十六比 T C 新礼物正式打码不只一对，扫描阿比拿新来马场，特天刚八六八的。